အိန္ဒိယနိုင်ငံဗုဒ္ဓဂါယမဟာဗောဓိစီရီမှာဒီကနေ့မနေ့ပိုင်းကစတင်ကျင်းပတဲ့ဆူတောင်းပွဲဟာလွန်ခဲ့တဲ့နှစ်လမြန်မာနိုင်ငံကတန်ဃာတော်တွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့စစ်အစိုးရကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်တယ်လို့ဆူတောင်းပွဲကိုဥဆောင်စီစဉ်သူအိန္ဒိယနိုင်ငံလုံးဆိုင်ရာဗိက္ခူအဖွဲ့ရဲ့နာယကဆရာတော်အရှင်ဓမ္မဗီဒီယိုကRFA ကိုမိန့်ကြားပါတယ်အခုဆူတောင်းပွဲနဲ့ဆန္ဒပြပွဲကိုအိန္ဒိယနိုင်ငံကယာနဲ့ချီတဲ့အိန္ဒိယရဟန်းတော်တွေတက်ရောက်ကြတဲ့အပြင်ထိုင်းနိုင်ငံကမ္ဘောဒီးယားလာအိုတိဘက်တိရိနိုင်ငံစတဲ့နိုင်ငံကရဟန်းတော်တွေလည်းတက်ရောက်ခဲ့ကြပါတယ်ဒါအပြင်ဗုဒ္ဓဂါယာနဲ့အိန္ဒိယနိုင်ငံတခွန်းသတင်းသုံးနေကြတဲ့မြန်မာရဟန်းတော်တွေလည်းတက်ရောက်တယ်လို့မိန့်ကြားပါတယ
် Their demand is to free the Burma for democracy.And to release the, all the monks, those who are in the jail, this...
တန်ဃာတော်တွေတောင်းဆိုနေတာကတော့မြန်မာနိုင်ငံဒီမိုကရေစီရပြီးလူမျိုးဖို့နဲ့ဖမ်းဆီးထိန်းသိမ်းထားတဲ့တန်ဃာတော်တွေကိုလွတ်ပေးဖို့ဖြစ်တယ်လို့မိန့်ကြားပါတယ
်။ Being a Buddhist country, they should follow the Buddha's ideology. Buddha is the founder of the democracy.
ဘုရားဘာသာနိုင်ငံတစ်ခုအနေနဲ့ဘုရားတရားတော်နဲ့အစိုးမတွေကိုနာခံမှာဖြစ်ကြောင်းဘုရားဟာဒီမိုကရေစီကိုစတင်ခဲ့သူပါလို့မိန့်ကြားပါတယ်။အခုဆောင်ရွက်ချက်ဟာဘာသာရေးနဲ့နိုင်ငံရေးရောထွေးတဲ့လှုပ်ရှားမှုဖြစ်နေပါလားလို့လျှောက်ထားမေးမြန်းတဲ့အခါမှာ
To demand democracy is not a politics. It is a path of Buddha.
ဒီမိုကရေစီကိုတောင်းဆိုတာဟာနိုင်ငံရေးမဟုတ်ပါဘူး။ဒါဟာဗုဒ္ဓရဲ့အစိုးမအတိုင်းဆောင်ရွက်နေခြင်းပါလို့မိန့်ကြားပါတယ်။တစ်ချက်သေးပဲမြန်မာနိုင်ငံကတန်ဃာတော်ရဲ့ဆောင်ရွက်ချက်ဟာမှန်ကန်တဲ့လုပ်ရဖြစ်ကြောင်းဗုဒ္ဓရဲ့အစိုးမအတိုင်းပါလို့မိန့်ကြားသွားပါတယ်။ဆူတောင်းပွဲကိုတက်ရောက်လာတဲ့မြန်မာရဟန်းတော်တွေကလည်းအခုလိုမိန့်ကြားပါတယ်
ကိုလက်ကြီးပြပေါ်နေတဲ့အခြေအနေကလုံးဝမဖွက်လွှမ်းနိုင်တဲ့အခြေအနေတွေဆိုတာဦးကျွန်တော်အမြဲတမ်းခံစားနေရပါတယ်ဒါကြောင့်လည်းပဲဦးကျွန်တော်အခုလိုပိုစတာတွေဖြန့်ဝေပြီးတော့အကုန်လုံးသိအောင်အတွက်အခုလိုဦးကျွန်တော်ဆန္ဒပြဖို့ရည်ရွယ်ချက်ပြကြတာပါဦးကျွန်လည်းပဲအခုနာလန္ဒာကနေပြီးတော့ဒီဝင်ချက်တွေဟာလာဟိုအစွမ်းကိုလိုက်ကျင်တဲ့ဒီဝင်ချက်တွေကိုဖိုက်ကုန်ပြီးတော့ဒီကိုလာတာပါအဲခုဦးကျွန်တဲ့ဒီဝင်ချက်နောက်တစ်ပတ်လေးပါပါတယ်အဲ့ဦးစင်းနဲ့ပါခင်ဗျာကြီးဆက်ပြီးတော့ပြောလိုက်ပါနော
်ဒီမှာပြအရှင်ပြတော့နည်းနည်းပေါ့လေဒီလိုဆောင်ရဲရတာနဲ့ပတ်သက်ပြီးတော့ပေါ့ပေါ့အရှင်ပြရဲ့ခံစားချက်လေးနည်းနည်းပြောပြပေးပါအောင်ဗျာ
နောက်ပါသူကမီဘောမီအော့ဂျီဘောဒီအော့လီဘောဒီအော့ဆိုရယ်သူတရားစားတာကြီးကိုသူကတမူးထလာတာဒီလိုမြင်တာကဒီတရားစားတာဆိုတာဒီမှာပြတော့မှရှိတယ်တီဘလူတို့ဟာကလည်းရဲနာစစ်မှန်ဖြစ်တယ်ဆိုတာပါပဲအဲ့ဒီရဲနာစစ်မှန်ဖြစ်တဲ့ဒီလူတို့ပေါ်မှာတံပိုးထားစီတယ်အဲ့လိုတံပိုးထားစီနေတဲ့ဒီအိုးဘောဓကံမှာလုံမယ်ဆန္ဒပြပွဲကိုဦးဇင်းတို့လာဆင်နွှဲတာပါတယ
်ဒီကနေ့မနေ့ပိုင်းကလေးကတပွဲပွဲရောက်လာကြတဲ့နိုင်ငံဆောင်ကတန်ဃာတော်တွေဟာမဟာဗောဓိစီရီရှိမှငြိမ်သက်စွာဆုတောင်းမြတ်တာပို့ဆန္ဒပြနေကြပါတယ်ညဘက်ပိုင်းမှာလည်းဆုတောင်းပွဲကိုဆက်မှာဖြစ်တယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာ